ဒါစနဲ့ချီတဲ့အမေရိကန်ကုမ္ပဏီတွေစီကနေအီရန်ဗဟိုဘဏ် CPI အပါအဝင်အီရန်လုပ်ငန်းတွေအတွက်နည်းပညာတွေတရားမဝင်လွှဲပြောင်းပေးနေတဲ့ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေပါဝင်တဲ့ကွန်ရက်အဖွဲ့ကိုအမေရိကန်ဗဏ္ဍာရေးဌာနကတန်ခတ်အရေးယူလိုက်ပါတယ်။အီရန်ဗဟိုဘဏ်ရဲ့နည်းပညာဆိုင်ရာဝန်ဆောင်မှုပေးနေတဲ့ ISC Corporation နဲ့ဆက်နွယ်နေသူတွေကိုအရေးယူတာဖြစ်ကြောင်းအမေရိကန်ဗဏ္ဍာရေးဌာနရဲ့တောက်ချရေးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါ့အပြင်တူရကီနဲ့ Arab ဆိုဝါများပြည်တော်စု UAE နိုင်ငံတွေမှာအခြေစိုက်တဲ့ISC ရဲ့ပင်မနဲ့လက်ခွဲကုမ္ပဏီအများအပြားနဲ့သူတို့နဲ့ဆက်နွယ်နေတယ်လို့ဆိုတဲ့ပြင်သစ်အီရန်နှစ်နိုင်ငံနိုင်ငံသားခံယူထားတဲ့ Poria Madamati ဆိုတဲ့လူအပါအဝင်လူပုဂ္ဂိုလ်၃ကိုပါအရေးယူလိုက်တာဖြစ်ပါတယ်။အီရန်ဗဟိုဘဏ် CPI က Lebanon က Hezbollah အကြမ်းဖက်အဖွဲ့နဲ့ Iran Islamic Dollar အစောက်တက်ရဲ့နိုင်ငံသားတပ်ဖွဲ့တွေအတွက်အဓိကငွေကြေးထောက်ပံ့မှုတွေပေးနေကြောင်းအကြမ်းဖက်ဝါဒနဲ့ဗဏ္ဍာရေးဆိုင်ရာထောက်လှမ်ရေးဌာနလက်ထောက်ဝန်ကြီး Brian Nelson ကပြောပါတယ်။အရေးပါတဲ့အမေရိကန်နည်းပညာနဲ့လုပ်ငန်းတွေကိုတရားမဝင်ရယူဖို့ကြိုးစားတဲ့အီရန်ရဲ့လုပ်ရက်ကိုအမေရိကန်ကအတက်နိုင်ဆုံးတားဆီးဖို့ဆက်လက်လှုံ့ဆော်မှာဖြစ်ကြောင်းလည်းပြောပါရမယ်။